This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ဗီဒီယိုအန်ယူဂျီသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆီယာနာရှင်ဘီတို့မှဂင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစီလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာလာရပါတယ်မင်္ဂလာညချမ်းပါခင်ဗျာအခုချိန်ကစပြီးရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီရေးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မလ14ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ KIO KIA နဲ့ PSLF TNLA တို့ရဲ့ရှမ်းမြောက်ဒေသမှာဖြစ်ပေါ်လျက်ရှိတဲ့မြေပြင်အငင်းပွားမှုအချို့ကိုအမျိုးသားညီညွတ်ရေးအစိုးရကသဘောထားထုတ်ပြန်ချက်နဲ့မြေတားရက်ခံပန်ကြားချက်ပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်KIO KIA နဲ့ PSLF TNLA တို့ရဲ့ရှမ်းမြောက်ဒေသမှာဖြစ်ပေါ်လျက်ရှိတဲ့မြေပြင်အငင်းပွားမှုအချို့ကိုအမျိုးသားညီညွတ်ရေးအစိုးရကသဘောထားထုတ်ပြန်ချက်နဲ့မြေတားရက်ခံပန်ကြားချက်တစ်စောင်ကိုမလ14ရက်နေ့မှာပေးပို့ထုတ်ပြန်ခဲ့ပါတယ်။ရှမ်းမြောက်ဒေသမှာဖြစ်ပေါ်လျက်ရှိတဲ့မြေပြင်အငင်းပွားမှုအချို့ကြောင့်ဒေသခံပြည်သူများသာမကຫນွေဦးဒေါ်လာရေးမှာပါဝင်နေကြတဲ့ပြည်သူလူထုတရက်လုံးအကြမ်းမှာစိုးရိမ်ပူပန်မှုများဖြစ်ပေါ်လျက်ရှိတာကိုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။တော်လိုင်းရဲ့အဖွဲ့အစည်းအားလုံးဟာပြည်သူလူထုရဲ့လူလားစင်တာကိုဖြည့်ဆည်းနိုင်ရေးကြိုးပမ်းနေကြသူများပြည်ပြည်ပြည်သူများရဲ့စိုးရိမ်သောကများရော့ချစီရေးဖြေလျော့ဆောင်ရွက်ပေးရန်လဲအထူးတာဝန်ရှိတဲ့အလျောက်နှစ်ဖက်အဖွဲ့အစည်းများရဲ့ခေါင်းဆောင်များကမိဖက်ပဋိပက္ခများအဖြစ်သာရှုမြင်ကြောင်းနဲ့နိုင်ငံရေးနည်းဖြစ်သာဖြည့်ရှင်းမယ်ဆိုတဲ့တနိဋ္ဌာန်ချမှတ်ထားကြကြောင်းကိုကြားသိရတဲ့အတွက်ကြောင့်အထူးကြိုးစူအပ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကဆိုထားပါတယ်လက်တလောပေါ်ပေါက်တဲ့အောက်ချီပုတ်တိုက်မှုများမှသည်လူမျိုး၏အမုန်းတရားစီအပြန့်ကျဲမသွားစေရန်အတွက်နှစ်ဖက်အဖွဲ့အစည်းခေါင်းဆောင်များအနေဖြင့်ထိန်းချုပ်ဆောင်ရွက်နိုင်မယ်လို့ယုံကြည်ပြီးနှစ်ဖက်မျက်နှာချင်းဆိုင်တွဲဆုံညှိနှိုင်းရင်ပြည်ထနာအများစုအားအခက်အခဲမရှိဖြေရှင်းပြေလည်စေလိမ့်မယ်လို့လည်းနားလည်တယ်လို့ဖော်ပြပါတယ်။ယခုရပိုင်အတွင်းမှာလည်းနှစ်ဖက်အဖွဲ့အစည်းများအကြားဗဟုအဆင့်ဆွေးနွေးမှုများလှုပ်ဆောင်မယ်လို့ဖော်ပြလာခြင်းပြည်သူလူထုရဲ့သဘောစံတားကိုရယူမယ်လို့ဖော်ပြလာခြင်းများဟာအပြုသဘောဆောင်ပြီးပြည်သူကိုမျက်နှာမူလျက်အရေးကိစ္စများကိုဖြေရှင်းကြမယ်ပြရုပ်များဖြစ်ကြလေရာမိမိတို့အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်ကြိုးဆိုအပ်တယ်လို့ဖော်ပြပါတယ်မိမိတို့အားလုံးဟာပြည်သူကိုအဓိကထားပြီးတိုင်တီဆောင်ရွက်ကြတဲ့တော်လိုင်းအဖွဲ့အစည်းများဖြစ်တဲ့အားလျော်စွာပြည်သူကိုမျက်နှာမူတဲ့နီးနာများဖြစ်တာမိမိတို့ရဲ့ကြုံတွေ့နေရတဲ့အခက်အခဲများကိုရင်ဆိုင်ကျော်လွှားနိုင်မှာဖြစ်တယ်လို့ပြည်သူကလူလားတောင်းတလျက်ရှိတဲ့ Federal Democracy ပြည်ထောင်စုပန်းတိုင်ကိုအရောက်ချီတက်နိုင်မှာဖြစ်ပါကြောင်းနဲ့နိုင်ငံရေးကိစ္စများကိုနိုင်ငံရေးနည်းလမ်းဖြင့်ငြိမ်းချမ်းစွာဖြေရှင်းဆောင်ရွက်ကြရမှာအမျိုးသားညီညွတ်ရေးအစိုးရအနေဖြင့်လိုအပ်သလိုကူညီဆောင်ရွက်ရန်အသင့်ရှိပါကြောင်းလေးစားစွာစံတမ်းမှုပြုလျက်ယခုမြေတားရက်ခံချက်အားပန်ကြားပေးပို့အပ်တယ်လို့ဖော်ပြထားပါရခင်ဗျာဆလဘီပထောင်မြို့နယ်ကညောင်ကျိုးစစ်ကောင်စီတပ်စခန်းကိုအေအေနဲ့ပူးပေါင်းတပ်တွေသိမ်းပတ်ရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်နဲ့ပဲခူးတိုင်းအဆက်မှာရှိတဲ့ပထောင်မြို့နယ်ကညောင်ကျိုးစစ်ကောင်စီတပ်စခန်းကိုအေအေဦးဆောင်တဲ့ဒေါ်လန်ရေးတပ်တွေသိမ်းပတ်ရရှိသွားပြီလို့ဒေါ်လန်ရေးသတင်းရင်းမြစ်တွေနဲ့ဒေသတွင်းသတင်းဌာနအချို့ကဒီကနေ့မလ14ရက်နေ့မှာဖော်ပြထားပါတယ်။ညောင်ကျိုးတပ်စခန်းကိုအေအေနဲ့ဒေါ်လန်ရေးတပ်တွေဇန်နဝါရီလကစပြီးတော့တိုက်ခိုက်ခဲ့ရာတိုက်ပွဲဇက်တိုက်ပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေခုခံခဲ့ပေမဲ့တိုက်ပွဲကာလ2လနီးပါးအကြာမှာစစ်ကောင်စီတပ်တွေဆုတ်ခွာသွားတာကြောင့်စခန်းတစ်ခုလုံးကိုသိမ်းပိုက်ရရှိခဲ့တာလို့ဆိုပါတယ်ပရောင်မျိုးနဲ့အုတ်ရှစ်ပင်မျိုးအနီးမှာအင်အား300ခန့်နဲ့အထိုင်ချထားတဲ့ညောင်ကျိုးစခန်းကိုအေအေဦးဆောင်တဲ့ဒေါ်လန်ရေးပူးပေါင်းတပ်တွေက မနေ့ကမလ23ရက်နေ့မှာတိမ့်ပိုက်လိုက်နိုင်ခဲ့တာလို့အေအေနဲ့နှီးဆက်တဲ့စီးရီးသတင်းရင်းမြစ်တွေကလည်းပြောပါရီစစ်ကောင်စီတပ်ဟာမလ17ရက်နေ့ကစပြီးညောင်ကျိုးစခန်းကနေစတင်ဆုတ်ခွာခဲ့တာလို့တိုက်ပွဲမှာပါတဲ့တော်လိုင်းရေးသတင်းရင်းမြစ်တွေကလည်းအတည်ပြုထားပါရီညောင်ကျိုးစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်ကစစ်ကြောင်းမှုအပါအဝင်30ခန့်အရှင်ဖမ်းမိထားပြီးတော့ကစင်ကလေးထွက်ပြေးနေသူတွေလည်းရှိနေတယ်လို့လည်းသိရပါရီအခြားသတင်းရင်းမြစ်တအူးကတော့ညောင်ကျိုးစခန်းကနေတက်ဆုတ်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဟာညောင်ချီတော့ရွာမှာပြန်လည်အထိုင်ချနေပြီးတော့ခံစစ်ပြင်းနေတယ်လို့ဆိုပါရီစစ်ကောင်စီတပ်ဟာစစ်ကူအင်အားဖြည့်ပြီးတော့အုတ်ရှိပင်မျိုးကိုအခြေပြုကခုခံစစ်ပြင်းနေတယ်လို့မျိုးကိုအခြေပြုထားတဲ့အမြောက်တပ်စခန်းကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့လည်းသိရပါရီအေအေနဲ့ဒေါ်လန်အေးပူပေါင်းတပ်တွေဟာတောင်ကုန်းမြို့နယ်နဲ့ထိစပ်တဲ့ပဲခူးတိုင်းပဒေါင်းမြို့နယ်ကမိုးထီတောင်စခန်းကိုဇန်နဝါရီလ26ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပြီးဖြစ်တာကြောင့်ညောင်ကျိုးစခန်းဟာဒုတိယမြောက်သိမ်းပိုက်နိုင်ခဲ့တဲ့စခန်းလေးဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလပီအုတ်တွင်းမြို့နယ်မှာပြည်သူပိုင်းအိမ်တွေကိုမီးရှို့ဖျက်ဆီးပြီးလူသွားလမ်းတွေပေါ်မှာမိုင်းထောင်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်မှုစစ်သား10ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအုတ်တွင်းမြို့နယ်ရေအိုးစင်ရွာကပြည်သူပိုင်းအိမ်တွေကိုမီးရှို့ဖျက်ဆီးပြီးလူသွားလမ်းတွေပေါ်မှာမိုင်းထောင်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာစစ်သား10ဦးသေဆုံးသွားတယ်လို့ဒေသအခြေစိုက်တော်လိုင်းတပ်ဖွဲ့တွေကပြောပါတယ်။ရိုးစင်ကြေးရွာကိုစစ်ကြောင်းထိုးလာပြီးတော့ပြည်သူပိုင်းအိမ်တွေကိုမီးရှို့ဖျက်ဆီးကာအများပြည်သူအသုံးပြုသွားလာနေတဲ့လမ်းတွေမှာမိုင်းထောင်နေတဲ့အကြမ်းဖက်စစ်သားတွေကိုမလ10ရက်နေ့က 5kg ဘုံးသီးနှလုံး 2.5kg ဘုံးသီးနှလုံးနဲ့ 2kg ဘုံးသီးနှလုံးချဲချတိုက်ခိုက်ခဲ့ရမှာစစ်သား10ဦးသေဆုံးပြီးတော့နှစ်ဦးပြင်းထန်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကို Delta One Drone Force အုတ်တွင်းမြို့နယ်ပကဖဒရုန်းအဖွဲ့နဲ့ Federal Peacock Drone အဖွဲ့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Delta One Drone Force အဖွဲ့နဲ့အုတ်တွင်းမြို့နယ်ပကဖဒရုန်းအဖွဲ့ဟာမလ9ရက်နေ့ကလည်းရေအိုးစင်ရွာမှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ကို 5kg ဘုံးသီး3လုံး 2.5kg ဘုံးသီး2လုံးကျဲချတိုက်ခိုက်ခဲ့ပါသေးတယ်။ဒါ့အပြင် Delta One Drone Force အဖွဲ့ဟာမလ9ရက်နေ့မှာလည်းဇေကြီးမြို့နယ်ဒါထောက်ရွာမှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ကို 5kg ဘုံးသီးနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ကောင်စီရဲ့ဘူလူတူစခန်းကို KNL နဲ့ပူးပေါင်းတပ်တွေသိမ်းပိုက်နိုင်ခဲ့ပြီးတော့စစ်သားတွေထိုင်းဘက်ထွက်ပြေးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်တဲကထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ကောင်စီရဲ့ဘူလူတူစခန်းကို KNL နဲ့ပူးပေါင်းတပ်တွေသိမ်းပိုက်နိုင်ခဲ့ရမှာမြန်မာစစ်သားတွေထိုင်းဘက်ကိုထွက်ပြေးလာကြတယ်လို့ထိုင်းသတင်းဌာနအချို့နဲ့မဲဆောက်မီဒီယာကဒီကနေ့မလ14ရက်နေ့မှာဖော်ပြထားပါရင်ထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ကောင်စီလက်အောက်ခံခလာရ31တပ်ရင်းရဲ့ဘူလူတူစစ်စခန်းကို KNL ဦးဆောင်တဲ့ပူးပေါင်းတပ်တွေကဖေဖော်ဝါရီလ26ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီကနေ့မလ14ရက်နေ့မနက်အစောပိုင်းမှာသိမ်းပိုက်နိုင်ခဲ့တာလို့ဆိုပါရီဘူလူတူစစ်တပ်စခန်းကို KNL တပ်မဟာ9ကဦးဆောင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ပြီးခုခံခဲ့ပေမဲ့လည်းမလ13ရက်နေ့ညတကောင်အချိန်မှာသိမ်းပိုက်နိုင်ခဲ့တာလို့သိရပါရီဒီစခန်းသိမ်းတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကအများအပြားသိမ်းဆုံးခဲ့ပြီးတော့အချို့သောမြန်မာစစ်သားတွေထိုင်းဘက်ကိုထွက်ပြေးလာတဲ့အတွက်ထိုင်းစစ်တပ်ကမြန်မာစစ်သားတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေခံမူတွေနဲ့အညီအကူအညီပေးထားတယ်လို့ထိုင်းဘက်ကလာတဲ့သတင်းတွေကဆိုပါတယ်ထွက်ပြေးလာတဲ့စစ်ကောင်စီတပ်သားတွေကိုနရီဆွမ်အမှတ်35ချင်းမြန်တပ်ရင်းကလက်ခံစောင့်ရှောက်ပေးထားပြီးမြေလက်ခံထားတဲ့စစ်ကောင်စီတပ်သားအရေအတွက်ကိုတော့ထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိမှာဘူလူတူစခန်းအနီးကထိုင်းမြန်မာနယ်စပ်ထိုင်းဘက်အချမ်းမှာထိုင်းစစ်တပ်ကလုံခြုံရေးတင်းကျပ်ထားတယ်လို့သိရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဒေသသတင်းရင်းမြစ်အချို့ကဘူလူတူစခန်းသိမ်းတိုက်ပွဲမှာစစ်သားအချို့သေဆုံးပြီးတော့ဖမ်းဆီးရမိသူတွေလည်းရှိကထိုင်းဘက်ထွက်ပြေးသွားသူတွေလည်းရှိတယ်လို့ပြောပါတယ် KNU ဘက်ကတော့ဘူလူတူစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့ဒီကနေ့မလ14ရက်နေ့မနက်7:00နာရီဝန်းကျင်အထိတရားဝင်အသိပေးထုတ်ပြန်ထားတာမရှိသေးဘူးလို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီရန်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့ပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်မလ14ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါပထမဆုံးသတင်းတစ်ပုဒ်ကတော့တော်လင်းကိုအနှောက်အယှက်အတားအဆီးဖြစ်စေတဲ့လောင်ကစားကိစ္စနဲ့မူရည်စည်းဝါးကိစ္စတွေကိုတေချာစောင့်ကြည့်ထိန်းချုပ်သွားနိုင်မှုပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းဖြစ်ပါတယ် မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အချုပ်အခြာဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်စဉ်30မြင်းဆောင်2025ကိုမလ14ရက်မှာကျင်းပခဲ့ရမှာပြည်ထောင်စုညီချုပ်ကအဖွဲ့မှစကားပြောကြရာတွင်ပြီးခဲ့တဲ့အစည်းအဝေးကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်နဲ့ရှင်းလုပ်ငန်းစဉ်တွေကမပြည့်ပြတ်သေးတဲ့လုပ်ငန်းတွေကိုမြန်ဆုံးပြည့်ပတ်အောင်ဆောင်ရွက်ပေးစေလိုကြောင်းတော်လိုင်းကိုအနောက်အရှက်အတားအဆီးဖြစ်စေတဲ့လောင်းကစားကိစ္စနဲ့မူရည်ဆေးဝါးကိစ္စတွေကိုတေချာဆောင်ကြည့်ထိန်ချောင်းတက်မှတ်သွားနိုင်မှုအထူးလိုပါကြောင်းအလုံးတာဝန်တွေမှာအားလက်တဲ့ကြာကဌာနတာဝန်တွေနဲ့ကွင်းစင်ပေးနေကြတဲ့ဝင်ကြီးတွေအတွင်းဝင်တွေအားလုံးကိုလည်းကျေးဇူးတင်ကြောင်းကွင်းစင်ကြတဲ့အခါမှာကိုအစိုးရရဲ့စီရေးကာကွယ်ရေးအနေအားတာဝန်ရှိသူတွေရောအုပ်ချုပ်ရေးအနေအားကတာဝန်ရှိသူတွေကိုပါတွေ့ဆုံအားပေးစကားပြောကြားပေးကြစေလိုကြောင်းဝင်ကြီးချုပ်ကပြောပါတယ်စီဝေတို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်ဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများမြေရန်အတွင်းဝင်များတွဲဘက်တွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်နောက်ထပ်တင်ပြမယ့်သတင်းကတော့တာကတ်တာများရန်ကုန်ကျောင်းသားလေယုံတပ်တော်မှဘူးလီမြို့နယ်အတွက်မိုဘိုင်းကလင်နစ်ဖြင့်ကျန်းမာရေးဆောင်ရှားမှုပေးတဲ့သတင်းဖြစ်ပါတယ်တာကတ်တာများရန်ကုန်ကျောင်းသားလေယုံတပ်တော်မှဘူးလီမြို့နယ်အတွက်မိုဘိုင်းကလင်နစ်ဖြင့်ကျန်းမာရေးဆောင်ရှားမှုပေးခဲ့ပါတယ်စကိုင်းနယ်ဒေသကြီးမုံရွာခရိုင်ဘူးဒလင်မြို့နယ်တွင်ကျမိုင်းဆောင်ရှောက်မှုကင်းဝေးနေသောပြည်သူများထံသို့တက္ကသများရန်ကုန်ကျောင်းသားလေယုံတက်တော်မှရွေးရှားဆေးပေးကမ်းမိုဘိုင်းကလင်နစ်ဖွင့်လှစ်ကကျမိုင်းဆောင်ရှောက်မှုများပေးအပ်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်ရှင်ဆက်လက်ပြီးမတမာသူတစုကအုတ်တွင်းပါခပအမည်သုံးပြီးရမွန်ဝေကောက်ခံနေတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်မတမာသူတစုဟာအုတ်တွင်းပါကဖအဖွဲ့အစည်းမြင့်တဲ့လူကိုယ်ရည်အုံပြုကအုတ်တွင်းမြို့နယ်အတွင်းကစီးပွားရေးလုပ်ငန်းရှင်တွေကိုဥတီပြီးရမုံငွေထည့်ဝင်ဖို့စာရီပေးပို့နေတယ်လို့အုတ်တွင်းပြည်သူ့ကာကွယ်အဖွဲ့ OKT PDO ကထုတ်ပြန်ပါတယ်။အုတ်တွင်းမြို့နယ်အတွင်းကမိဘပြည်သူတွေကိုအသိပေးတဲ့အနေနဲ့အုတ်တွင်းပြည်သူ့ကာကွယ်အဖွဲ့ OKT PDO ကမလ23ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။အုတ်တွင်းပါခဖအဖွဲ့အစည်းနာမည်နဲ့လူကိုယ်ရည်အုံပြုနေတဲ့မတမာသူတစုဟာစီရေးအုပ်ချုပ်ရေးရမုံငွေရေးပေါ်လိုအပ်နေတာကြောင့်မလ23ရက်နေ့ညနေ3နာရီနောက်ဆုံးထားပြီးရမုံငွေကျပ်3သိန်းထပ်ဝင်ပေးဖို့တောင်းဆိုထားပါတယ်။ရမုံငွေထပ်ဝင်တဲ့သူတွေရဲ့အကျိုးစီးပွားကိုသတိပြုထိန်သိမ်းပေးမှာဖြစ်ပြီးရမုံငွေမထည့်ရင်တော့အဆောက်အဦနဲ့အကျိုးစီးပွားကိုကာကွယ်ပေးမှာမဟုတ်ဘူးလို့အုတ်တွင်းပါခဖအဖွဲ့အစည်းနာမည်နဲ့လူကိုယ်ရည်အုံပြုနေတဲ့မတမာသူတစုဟာချိန်ချောက်ထားပါတယ်။ခုလိုကြောင်းကြားစာပေးဖို့တာကိုဘဲသူကမှမပြောဖို့နဲ့မပေါက်ကြားစေဖို့ဆိုပြီးတတိပေးထားပါတယ်ခုလိုမတမာသူတစုကအကြောင်းကြားစာပေးပို့ပြီးရမုံငွေတောင်းခံနေတာဟာအုတ်တွင်းမြို့နယ်ပါကဖားနဲ့သက်ဆိုင်ခြင်းမရှိဘူးလို့အုတ်တွင်းပြည်သူ့ကာကွယ်ရေးအဖွဲ့ OKT PDO ကမိဘပြည်သူတွေကိုအသိပေးထုတ်ပြန်ထားပါတယ်ရှင်ခုနောက်ဆုံးသတင်းကတော့ဂျမစစ်ကောင်စီကဗမော်နယ်မူညင်းထောင်ကအကျဉ်းသားတွေကိုလက်နက်တပ်ဆင်ပေးပြီးကင်းဆောင်ခိုင်းထားတဲ့သတင်းကိုတင်ပြပေးမှဖြစ်ပါတယ်ကချင်ပြည်နယ်ပမော်နယ်မုံညင်းထောင်ကအကျဉ်းသားတွေကိုဂျမစစ်ကောင်စီကလက်နက်တပ်ဆင်ပေးပြီးတော့ကင်းဆောင်ခိုင်းနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဒီကနေ့မလ14ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ကျဉ်းထောင်တွေကအကျဉ်းသားတွေကိုအတင်းအဓမ္မလက်နက်ကင်ခိုင်းပြီးတော်လင်းတပ်တွေကိုခုခံတိုက်ခိုက်ဖို့စေခိုင်းနေတာတွေကို PPNM အနေနဲ့အချိန်ယူစုံစမ်းမှုတွေပြုလုပ်ပြီးအတည်ပြုနိုင်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားရာနေရာတွေမှာရှိနေတဲ့အကျဉ်းထောင်တွေမှာစစ်ကောင်စီလက်အောက်ခံတပ်တွေကထောင်ရင်းချင်းချခံထားရတဲ့ရာဇဝတ်အကျဉ်းသားတွေကိုထောင်ရင်းခံစစ်အတွက်လက်နက်တပ်ဆင်ပေးပြီးကင်းဆောင်ခိုင်းတာတွေပါဝင်တော်လင်းတပ်ဖွဲ့တွေလာရောက်တိုက်ခိုက်ချိန်မှာစစ်သားတွေနဲ့တူခုခံကာကွယ်ဖို့တင်းအာရမအမိန်ပေးစေခိုင်းနေတာကိုစုံစမ်းသိရှိခဲ့ရတယ်လို့ PPNM ကအသိပေးပါတယ် KIA နဲ့တော်လင်းတပ်တွေတိုက်စစ်ဖော်နေတဲ့ကချင်ပြည်နယ်ပမော်နဲ့မုံညင်းကျင်းအောင်တွေကရာဇဝတ်မှုတွေနဲ့နှစ်ကြီးကြနေတဲ့အကျဉ်းသားအချို့ကိုလက်နက်များတပ်ဆင်ပေးပြီးထောင်ရင်းခံစစ်ကင်းတွေမှာလုံခြုံရေးဆောင်ခိုင်းတာစစ်ကောင်စီတပ်ကိုလည်းရောက်တိုက်ခိုက်တဲ့တော်လင်းရေးတပ်ဖွဲ့ဝင်တွေကိုစစ်ကောင်စီတပ်နဲ့တူခုခံတိုက်ခိုက်တာတွေလှုပ်ဆောင်မှုစစ်ခိုင်းတာတွေရှိနေတယ်လို့ထုတ်ပြန်ထားပါတယ်။စစ်စီကန်ရဲစီကန်ဖောက်ပြမှုနဲ့ထောင်ချနေတဲ့စစ်သားနဲ့ရဲတွေကိုလက်နက်တပ်ဆင်ပေးတာမျိုးတွေကိုတလေလုံးစစ်စင်ရေးလှုပ်ချိန်မှာအသုံးပြုခဲ့တယ်လို့လည်းသိရပါတယ်။ရိုက်ကော်ထောင်ကိုတော်လင်းရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ချိန်မှာကျင်းအောင်တွင်ဖမ်းဆီးခံထားရတဲ့စစ်သားနဲ့ရဲတွေကိုဘိုးအစ်စ်နဲ့တိုက်ပွဲဝင်ခိုင်းပြီးထားခံနေရတဲ့ပြည်တယ်တွေဖြစ်တဲ့ကမူလရာထူးကိုယာယီပေးပြီးတိုက်ပွဲမှာပြန်လဲအသုံးပြုတာတွေရှိခဲ့တယ်လို့ PPNM ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလချင်းသားတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းခြင်းဖမ်းဆီးခြင်းချခံထားရတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေပြည်တယ်လူငင်းခွင့်ရအောင်စစ်တပ်မှာတာဝန်ထမ်းဆောင်စေခြင်းစတဲ့တရားမဝင်လုပ်ရက်တွေကိုပေါ်ပေါ်တင်တင်ကျူးလွန်လာတဲ့အင်အားဖြစ်တင်မှုတွေကို PPNM ကအပြင်းအထန်ကန့်ကွက်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပြပို့ထားတာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်မလ15ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာ ဘင်္ဂလားပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်တောင်ပိုင်းတို့တွင်ဒိန်အသင့်တင့်ပြထွန်းနိုင်ပြီးကြံမင်္ဂလားပင်လယ်တွင်အများအားဖြင့်သာယာနိုင်ပါတယ်။ပင်လယ်ပင်အခြေအနေမှာတနင်္သာရီကဲဦးတန်းတွင်လေသည့်ရှေ့ဘက်မှာတနင်္သာရီ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းနှင်းငယ်မှလိုင်းအသင့်အတင့်ရှိနိုင်ပါတယ်။မခိုင်ကဲဦးတန်းမြဝကျွန်းမော်ဒေသများနဲ့မုဒမကွေတို့ဘက်တွင်လေသည့်အနောက်တောင်ဘက်မှတနင်္ဂနွေမှိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းနှင်းငယ်မှလိုင်းအသင့်အတင့်ရှိနိုင်ပါတယ်။မိုးချီနေမှာစကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့တွင်နေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့တွင်တိမ်အသင့်အတင့်ဖြစ်ထွန်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့တွင်များအားဖြင့်သာယာနိုင်ပါတယ်။နေ့ပူချိန်များမှာမြန်မာတနင်္ဂနွေလုံးတွင်ပုံမှန်အပူချိန်ကန့်သာရှိနိုင်ပါတယ်။ယူချင်းနေမှာကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့တွင်နက်နက်ပိုင်းမြို့လူများကြဆင်းနိုင်ပါတယ်ရှင
်။ပြည်တွင်းသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော်လိုင်းရေးကဗျာကန်တာမှာညာနာညံရေးသားထားပြီးတော့ຫນွေဥမှုဖက်ကြားထားတဲ့ကြေကွဲလူငယ်ဆိုတဲ့တော်လိုင်းရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ကျေကွဲလူငယ်ကွဲကျေးနေတဲ့လမ်းကိုရွေးပြီးမှနာနာကျင်ကျင်ဖြတ်နှင်းလို့ရှောက်ရဒူးမထောက်ဘူးလက်မမြောက်ဘူးခစ်ကိုဖီဆန်နဲ့ခမိုက်မိုက်အသွင်ပြင်စပင်အရှိကြီးစတုံးထုံးပြီးထိုးကွင်းအစာတက်တူးများထက်မြက်မှုဆိုတာအုံနောက်အတွင်းမှသာစီးဆင်းလာတာမဟုတ်နှလုံးသားရဲ့အနက်ရှိုင်းထဲမှာယူစီကြနေတဲ့သွေးဆက်တွေကကြေကွဲရငိုယိုနေတဲ့မျက်ရည်တွေကပူလောင်ရပိတ်လောင်မွန်းချက်မှုတွေကအသက်ရှူကျက်ရအသေးတစ်ခါကွဲရတာထက်ဆိုးလှတဲ့ဘဝကြည်စံတတော့ရဲ့ပြုံမြင့်ခြင်းနဲ့အသက်တည်းရဲ့ကြီးလာခဲရစကုတ်နယ်ပယ်တွေကျဲလာသမျှလောကလူပေါင်းဟာကြီးမြောင်းလာခဲ့ပေါ်စီစင်းနေတဲ့လူငယ်တူအတံမှာကျေးနန်းစာတွေကကောက်ချောင်းများအဖြစ်လေးလံတဲ့ဝန်တာတွေထမ်းပြီးလှမ်းခဲ့ရတဲ့လမ်းမှာတာဝန်တွေကိုစီရှိခဲ့ကြရသမျှငါတို့အတွက်ငါတို့ပဲရှိတဲ့ကြေကွဲစရာလူငယ်များညာနာညာ
ရေဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့ရန်နိုင်တင်ဆက်ထားတဲ့ချောင်းသာကန်းကြီးစီးပွားရေးအစိုးဆုံးကာလကိုဖျက်ချော်နေရဆိုတဲ့သတင်းနဲ့အတူလူလူစကားသံကဏ္ဍကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
။ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာ။အခုတင်ဆက်ပေးမယ့်စီစဉ်ကတော့သတင်းနဲ့အတူလူလူစကားသံစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ချောင်းသာကန်းကြီးစီးပွားရေးအစိုးဆုံးကာလကိုဖျက်ချော်နေရကြောင်းဒေသခံတွေကပြောဆိုလိုက်ပါတယ်ဒီသတင်းကိုလေးဝတီကပေးပို့ထားပါတယ်ချောင်းသာကန်းကြီးကိုလိုင်းကားတွေပြေးဆွဲနေတဲ့အပြင်ဟိုတယ်နဲ့တဲခိုကန်းတွေဈေးနဲ့ဈေးဆိုင်တွေဖွင့်လှစ်ထားပေမဲ့မကြီးစင်ရွာတိုက်ပွဲကြရကြောင်းလက်ရှိချိန်ထိနှစ်လနီးပါးဧဝင်ရပ်ဆိုင်းသွားခဲ့ပါတယ်ဒါကြောင့်ကန်းကြီးကိုအမိပြုပြီးအသက်မွေးကြတဲ့ချောင်းသာဒေသခံတွေရဲ့ဇဝေးကအလုလာလုသူတွေမှာစာဝတ်နေရေးအကျက်တဲတွေဖြစ်လာကြပါတယ်လက်ရှိဒီအခြေအနေဟာအဆိုးရွားဆုံးပဲလို့ချောင်းသာဒေသခံတူကပြောပါလေ
။ကွန်မန်ဒိုတက်တယ်၊ငွေကြေးပေါင်းပါတယ်။ပါလာတာလူမှုမရှိဘူးအကုန်လုံးဆိုးတယ်။ပြောဘောတော့တော့လည်းတော့နေရတာကွန်မန်ဒိုကဒီနေရာကွန်မန်ဒိုကြီးဆိုးတဲ့နေရာကိုလို့မကြောက်ပါဘူး။ကွန်မန်ဒိုကမှတခိုးလည်းမကြောက်ပါဘူး၊ဒီနေရာလည်းမကြောက်ပါဘူး၊မရေလည်းမကြောက်ပါဘူး၊လူရရက်ကဘာမှမကြောက်ပါဘူး။ချိန်လည်းမလွယ်ဘူး။ဘယ်ထောင်မှလည်းမလို့စစ်လို့မှရွက်ခနေသူပြီးဆက်တယ်
။ကိုကတော့လည်းကြီး
။ကိုကကျန်တာတော့ဘာတိုင်လဲအရင်လို့ဆက်လုပ်တာကိုဘေကိုကြည့်ချောင်းပါလေနောက်တော့အဆုတ်မှုရှိပါတယ်ဆိုတော့အကုလို့မရဘူးအဆုတ်ဆုံးကလာတယ
်ရခိုင်ကန်ဦးရန်ဘော်ကချောင်းသာကြီးရွာဟာကမ်းပိုက်ဆွဲလုပ်ငန်းနဲ့အုံချံတွေကအဓိကအသက်မွေးလုပ်ငန်းတွေဖြစ်ပြီးဝမ်းစာအတွက်တနိုင်တစ်ပိုင်စိုက်ပျိုးလုပ်ငန်းတွေလုပ်ကင်ကြပြီးရခိုင်ပမာနဲ့ကရင်တိုင်းသားတွေအများစုနေထိုင်ကြတာဖြစ်ပါတယ်1990-93ခုနှစ်လောက်မှာချောင်းသာကြီးရွာကိုစစ်တပ်ကသိမ်းယူခဲ့ပြီးပုဂ္ဂလိကဟိုတယ်လုပ်ငန်းရှင်တွေကိုပြန်လည်ရောင်းချခဲ့ကြပါလေ။ချောင်းသာဒေသခံတွေဟာကမ်းခြေတစ်လျှောက်ရှိအုံချံတဲ့နေအိမ်တွေကိုဖယ်ပေးခဲ့ရပြီးအသက်မွေးစရာအုံချံတဲ့ဝမ်းစာအတွက်ထွန်ရက်စိုက်ပျိုးတဲ့မြေတွေလည်းအသိမ်းခံရလို့ဟိုတယ်လုပ်ငန်းတွေဒေသထွက်ကုန်ရောင်းဝယ်လုပ်ငန်းတွေစတဲ့ကမ်းခြေခီးသွားလုပ်ငန်းပေါ်မှာအမိပြုလာကြရပါလေ။ ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာ ARI တိုင်းနဲ့ရခိုင်ပြည်နယ်နယ်စပ်နီးကပသိမ်မြို့နယ်အတွင်းမှာပါဝင်တဲ့မကြီးစင်ကြီးရွာကိုရခိုင်တပ်တော် AA ကသိမ်းပိုင်လိုက်ပြီးတဲ့နောက်အကြမ်းဖက်စစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဝေးမှာဖြစ်ပွားနေတဲ့အဲ့ဒီတိုက်ပွဲကချောင်းသာကန်းကြီးကနေမြင်းရကြားရတဲ့အတွက်ကန်းကြီးဟိုတယ်ဖြစ်တဲ့ဘယ်ဟိုတယ်ကဆက်ပြီးဧည့်သည်ကိုပြန်လွှတ်တာဟိုတယ်ပိတ်သိမ်းတာဖြင့်ကန်းကြီးကနေပစ္စည်းတွေကိုရွှေ့ပြောင်းခဲ့ပါတယ်။အခြားဟိုတယ်အချို့လည်းပိတ်သိမ်းတာရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်ခဲ့တဲ့အတွက်ချောင်းသာမြို့တွေကရွှေ့ပြောင်းနေထိုင်ကြသူတွေမျိုးကန်တွေလည်းအနည်းဆုံးဖြစ်တဲ့ပသိမ်မြို့ကိုရွှေ့ပြောင်းခဲ့ကြရပါတယ်။ဒီလိုချင်းတွေကြောင့်အဲ့ဒီကာလဇန်နဝါရီလဇန်ကလေးကဧည့်သည်မလာတော့ပဲနှစ်လနီးပါးရှိလာတဲ့အခါကန်းကြီးကိုအမိပြုအသက်မွေးတဲ့လက်လုံလက်ဆာမိသားစုဝင်တွေဟာစောင်းဝင်နေရေးကြက်တဲလာကြတာဖြစ်ပါလေ
။ရောင်းလို့ဝယ်လို့မကောင်းလို့လည
်းငတ်တယ်ပေါ့
ငတ်တယ်ပေါ့အတူတူပြောရရင်သမီးဒါပေါ့
ငတ်တယ်အိမ်သားကဘိုးလေးပြီးတယ
်
အိမ်သားကမရောင်းရတာရောင်းရတာဘေးချိတ်ထားတယ်သမီ
းအဘတော့အမှန်ပြောတာအဟွာဟိုပါလေအိမ်ရှိတယ်ဟိုကိုယ့်အိမ်နဲ့ကိုသမီးတော့အမှန်မမီဘူးအေးအဲ့လိုဖြစ်တယ်အ
ိမ်ပိုင်းလေးတ
ည်းပေါ့အိမ်ပိုင်းပေါ့
နည်းနည်းလက်မမှန်ဘူးပေါ့မင်းတို့
အပန်းဖြေကန်းချီမတီဆောက်ခင်ကချောင်းသာကန်းချီဟာကျက်တုံနဲ့ဆေးရွက်ကြီးသာပသိမ်မြို့နယ်ကမှာယူသုံးဆွဲခဲ့ပြီးဇဝါမြေပဲဖူးစားပြောင်းငှပြောငယုံနနက်တင်းပေါ်စတဲ့တည်နံလေးအပြင်လိမ္မော်နဲ့ကျွဲကုန်းစတဲ့ဟင်းသီးဟင်းရွက်တတိဝလန်းလေးကိုစိုက်ပျိုးစားသုံးခဲ့တာဖြစ်ပါတယ်။ကန်းချီနယ်ခြေရွာကိုတင်းယူပြီးအပန်းပြေကန်းချီဟိုတယ်ဇုံဖွင့်လှစ်ပြီးတဲ့နောက်စားတောက်ကုန်လူသုံးကုန်တွေကိုပသိမ်မြို့ကတဆင့်မှာယူအသုံးပြုကြတာဖြစ်ပါတယ်။ဒီတော့က
လက်တိုက်ယူဆိုနေပါလေ။ဟုတ်လား။ဒီလမ်းမပေါက်ခင်တော့ကဦးလို့နေမှာဒီအိုးလေးကလူအားလုံးလို့ပါမြို့လည်းဝယ်စားတယ်ချက်တော့နဲ့ဆွေးကြည့်လို့ရှိတယ်အဲ့ဒါဒီတက်ပြက်တယ်စားလိုက်ပြက်တယ်မပြိလိုက်ပြက်တယ်မယုတ်တိအကုန်လုံးလာကိုညာကိုစိုက်ပြကြတယ်ဟာလေကိုဦးစားကိုစိုက်ပြကြစားကြတယ်နေရာလေးဒါဒီကနေပေါက်တော့မြို့အကုစားလာရှိရတယ်အလေးခံတော့အဲ့ရဟိုတော့ဆိုရင်ကတော့ကိုတုံးမစားပေါက်ဘူးကိုမြေပဲစိုက်တယ်စီရတယ်မယုတ်တိစိုက်တယ်မြို့တိရတယ
်
စားချက်တယ်ဆက်ကြည့်တော့ဒီကြည့်ပါပြတော့ဘုရားအိမ်လုံးစ
ား
ဘုရားဒီဘိုင်းဘွားနဲ့ဒီတူကိုခွေးပြီးတော့ပိုးလေးလုံးချက်တာပေါ့ဒါစားလင်းလိုက်ရအောင်ရလို့ချင်းတုံးလေးရအောင်ရလို့ချင်းဒါမိုးလေးစားတာပဲသူချက်တယ်မြို့ရောက်လာတာမရှိဘူ
းလက်တလုံးချောင်းသာကန်းကြီးမှာ AR တိုင်းတွင်းရှိချားမြို့နယ်များမှာကန်းကြီးကိုလာရောက်မိခိုးအတမွေးသူတွေနဲ့ရခိုင်ပြည်နယ်မှာစပေးရှောင်မိသားစုဝင်တွေလည်းရောက်ရှိနေကြပြီးအိမ်ငါးကခက်ခဲတွေပြင်လက်တလုံးဧည့်သည်ဝင်ရောက်မှုနည်းတာကြောင့်စာဝန်ကြီးအချက်တဲကိုအစိုးရဆုံးရင်ဆိုင်နေကြတာပဲဖြစ်ပါလေ။ချောင်းသာမြို့မှာဗန်းနေပိတ်ထားပြီးဈေးဆိုင်များစုကလည်းဖွင့်လှစ်နိုင်တာမရှိသေးပဲ။မြို့ရဲ့အဓိကလမ်းမကြီးကလည်း၆ကပ်လို့နေပါတယ်။ချောင်းသာကန်းကြီးကဟိုတယ်မော်တန်နဲ့တဲခုံရိပ်သာတွေကဈေးတွေလျှော့ပေးထားပြီးဧည့်သည်တွေလာရောက်လဲပတ်ချဖို့ဒေသခံတွေကညှို့နှင့်နေကြပါလေ။ဒီသတင်းကိုလေးဝတီကပေးပို့ထားပါလေ။
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။ Radio NUG သောတာရှင်များခင်ဗျာ။ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ကချင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုဗရန်ရှယ်ရီကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဆောင်းဟဲချိုဟွန်ပေါ်မှရှာနေရောင်းဝင်ပြောဆူဆာငါမြေကလုံး Radio NUG ရာပါမင်းမန်ပြလဲဝါဆိုင်ပေါင်းစတုံးရှိကနေပဲမိုက်ပဒောင်ရှိကောနာထော်ရှလက်ရမတော်စနာရယ်ရရှောင်းနန်ခုနာနွေဦးရမလန်ချအမျိုးရှင်နေရအမနောငိုင်လံဖဲမိသက်ချော့ချော့မို့လွယ်လံကန်ကွန်ဆမ်ကမ်ဒူဝန်ရှိလာအမျိုးရှင်မစန်နေထွဲမုန်ကလည်းကတာလုံးမရှိကဖဲတောင်းမတွညာနာရယ်မုန်ကနဘောက်ထံကမြန်မုန်လပောက်ဘန်စကူတာအမျိုးရှင်နေရအကွန်တက်ရှောင်းလောင်းမိုင်လံနေရမချောဒဲနီနာဇွန်အရုံလာဖာအမျိုးရှင်မစန်ထွဲဂလွိုင်လံမှာမဒုံယောရှ်တာလံရေငါနာအညူကြီးအစိုးရကန်ကွန်ဆမ်ကမ်ဒူဝန်ရှိအစာချောအိုင်မုန်ကလည်းကတာလောင်းမယ်ရယ်နွေဦးရမလန်တာကွန်ရှင်နဲ့ပြန်သက်ပါအန်တရာရင်ရှရန်တာခရမိုင်အမျိုးရှိဂျပန်ကိုခင်ကောင်ကလငိုင်းနင်ကောနာခင်ကောင်ကမငါနင်ဂျူကရာမရဲခင်ငါချခုဆာခွန်ငါငါနာဂျိုက်ချမရဲခင်ကောင်မစုံဆာခွန်ချခုကိုမတုရှရန်တာခရမငါနာဆတ်နာအမင်းချခတာခရမိုင်မရဲရှိကရူပရတုရှရန်တာနာအမင်းချခတာခရမိုင်မရဲငါရှိမဆက်တဲ့ရမလန်တာစီခရမိုင်မရဲခင်မချခုဆာခရူရှိငါငါင်ရေမချောရေဦးရမလန်တာအမျိုးရှိနေရရှောင်းလုံးအပလုံးငိုင်းလံဖဲမိသေးချော့ချော့မူလိုနာရင်ငါနာကာတွန်ကြိုင်ရယ် အညူကြီးအစိုးရနေခုနာခုံရှန်ရဲရပိုင်လာအင်းစင်စာဂလိုင်းလမ်းပဲမကောမကိုင်ခရမစာ PSHE ရဲ့ခြေနုံလာမရမရာခေါ်ခေါင်းပဲရှိကရင်တောက်တာဆိုင်ရိုင်းနာအနန်ဆုံးနောင်ဖငါဆိုင်ရဲမကျော်အညူရှိနီယာအစံပဲရှော့ရိုင်းလမ်းခြေတန်တူရဲ့ဂရုမရှင်တောင်းရင်လမ်းနေပဲဂလိုနာမတူဖဲမို့ဒိုင်လက်ကတာစတုတ်ကာတွန်တိုင်းလမ်းခြေနူအိုင်မတွန်းနာဝိုင်းမော်နင်းတွန်းတာကွန်ရှန်မြင်ပြန်တပ်တဲ့ပြည်သူစစ်ပုံနီပြန်ရှမှုရှမော့ကွန်ဆိုင်ကျော်မကြံပြင်းနာကွန်ရှန်မြင်ပြန်တပ်မကနာအမရခေါင်စီရဲ့ရှိကပဲတာမတွန်းညာနာရင်ဝိုင်းမော်နင်းတွန်းကတာကွန်ရှန်မြင်ပြန်တပ်တဲ့ပြည်သူစစ်နီပြန်ကွန်လော်လော်ချေထူးစတဝါနာရမလီဖေမုံပေါ်တာရှ်ကားမတိုင်လား KIA ရှိကတပ်ကွန်မတ်တာပရိုကရီယာရှနာတော်တာလော်မယ်ရင်ကွန်ရှန်မြင်ပြန်တပ်ကောဝမ်မော်နင်းတွန်းကကြနာကထုံနီဖေဂျုံတဲ့ပုံချခတဲ့လားကလောငါနာပြည်သူစင်နီကိုမုံမရေမရှာနေငိုင်းအတဏီချရှောင်းငါတော်ရဲလားစွန်တိုင်ရင်လိုင်စာခနာဝမ်မော်မရေရှောင်းငိုင်းမကားတဲ့ရှင်နီဝါအိုင်ကွန်ရှန်မြင်ပြတ်တဲ့ရွှေမင်းနာပြည်သူစစ်ဖုံနေပေဝန်ပေါ်မှုထန်ရှာလို့ပြန်တပ်ကြအေးတဲ့ပုံပုံတပ်နေမတ်စတာပရိုမိုရှင်နီချန်ပီယံနိုင်မကျော်ကွန်ရှန်မြင်ပြတ်တဲ့မကနာမရလခုံစီနာစနနခုံစီနာလို့နာပြန်ဖုံနေဖရမတ်ဝိုင်လာရှောရမ်ရှိစော့နီကောနာဂျေနွေရီမတ်စတာပရိုကူရချပေါ်ဒေါ်တာကွန်ရှန်မြင်ပြတ်တဲ့မင်းစီတန်ပြည်သူစစ်နီလောမအိုင်ပုံပုံတပ်နေတနိုင်လီတိုလမ်ချန်ငါအိုင်သူစုပ်ကောင်နာကျင်းဤတပေးချင်းဆက်ဝိုင်းကြောဒေရှရာဖက်တ်ကောရိုင်လမ်ချေလူဟိုင်ကွန်ရှန်မြင်ဖြန်တပ်ကောမန်မုံစန်တာဆုံငိုင်းမကြောဂျီဖို့မူတော်ကကြမကြံပြင်းနေရှာနေဖေးဘိုလမ်ခုတင်းဆက်ငိုင်းစောမြစ်နာဝိုင်းမော်ဘူတာကိုကျေဖကတ်ဘူကားနေတာဖျန်ကွန်ချပရိနာဖျန်ရှမှုရှ်ဘော့ငိုင်းလမ်ကျင်းဤရှိကထရရှနာတပ်ကောနာဆွန်တန်တိုင်းလမ်ချေလူကအိုင်မတွနာမန်မော်စကခခုလငိုင်းခလာယမလီရှိစနစ်တဲ့တက္ဆူကြောင့်ဝောင်းနေပေဝန်ပေါ်မှုထန်ဆောင်လောက်ပြန်တပ်ကဲဤတဲ့ပုံပုံတပ်နီကလန်တာတင်ဆက်ငိုင်းရှိကပေတမတို့ညာနာရင်မန်မောမဆက်ခုလငိုင်းတပ်လောမြူတင်ပေဇက်စီစင်မတူလာလို့လာမတူဝန်ပေါ်မှုထန်ဆောင်လောက်ပြန်တပ်ကဲဤတဲ့ပုံပုံတပ်နီတင်ဆက်ငိုင်းလာကင်နော်ရှိကနီခေါနာဂျေလွယ်ရင်ဝန်ပေါ်မှုထန်ဆောင်လောက်ပြန်တပ်ကဲဤတဲ့ပုံပုံတပ်နီမန်မောမရင်စင်ငိမကြံပေခင်ခွန်ခွန်မလီနီဒီစမစတာပရိုမလီယာရှိနီခွန်ဖောင်းဝါနာစတမ်ဆုံနာအတန်တူခရာမတူမနွဲမကြနကြငိုင်လာကျေလူဟိုင်စကခခုနငိုင်မန်မောတက်ဆူဝောင်တဲ့ခမယမ်လီရှိစတရာနေပေကလောင်တထင်ဆက်ငိုင်မကျော်မကြနကြငိုင်လာမတူကျေလူဟိုင်ကွန်ရှန်မြင်ပြန်တပ်ကောမန်မောအန်တတ်မနာမတူဘုံလမ်ခုမတ်စတာပရိုကရီယာရှင်နီမန်မောနင်းတောင်းစင်ကုန်းကထောင်ဖေးမလီလာကဆတ်ရဲလာကန်အင်းရှိကထော့ရှနာတပ်ကောလာမတ်စတာပရိုစနီယာရှနာတော်တာဆွတ်တန်ဒိုင်ရီဒဲဇော့ဘုံလမ်ခုတင်ဆတ်ရဲမကျော်မုံမရေမရှာမရခရုခလာနာအန်တာလောမလောသင်ဆာမတော်လာမကျေလို့ဟိုင်ကွန်ရှန်မြင်ပြန်တပ်ကောမချမ်းပြင်းနေရှရာရှန်ကမချမ်းပြင်းနေရှရာနေချာမုံဘုံနီပေါ်မွားခတ်ငိုင်ရီမကျော်မုံရှာနေခုနာရှင်နံဖေးစတိဒါနာမတူတဲ့ကဒုတ်အင်းထူဒါနာမတူကန်အင်းနီစတိချော့စတုတန်တိုင်းလမ်းကျေနုကအိုင်ဖောင်းစတုံခုနာအီယူရှင်ကင်နောင်နာဂရုမင်းတုံဂရုမ်ကွန်ပရိုယူရို1စနရှိခရုကောနာ1ဆုံရှိမဆုံဖေးမြမုံကမတူကျေလမ်းမနာငွေရှိကဖဲတောင်မတူညာနာရယ်အီယူဖုန်နီခုနာတင်တာအာရှာတဲ့စင်ပရော့အာရှာဘူကာနီချာกรุ๊ปนี้ถูกราคักงายชวนิเปกรุ๊ปนูนามตุ EU กรุ๊ปคุณพรวันสนิชิกรุ๊ปจะครับยายนะมาสเตอร์พรมงาชนิชิกาชโปรไดเรดไดทานายูโรสมชิมสมเพเมียนมูทะเปนงาไอมังคังเนียมจอกรุ๊ปนี้ถูกรายนิเปกรุ๊ปมนาเรลามเจลวายบัดมินมันเปลี่ยนวาไซพังชตุมชิกานิเปละจังชปวยยาละมังกอนเดกองเซกุเรรีดิวอะญูจิยาชิกานิเปคับลามะตะไดซอไรจูโรวันบอมยูชานิยองเปเกรเจจูบาไซ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 17.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တို့မှာဒိုင်းရိုက်ဖမ်းလို့ရစေပါဗျာ။မြန်မာနိုင်ငံလူနိုင်ငံသားတွေကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပါရှင်။မိသားစုတွေရဲ့အဆောအယောင်ဆက်သွယ်ရေးတရင်းအချက်အလက်တွေလည်းပြည်ပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်